အမေရိကန်သမ္မတထရမ့်အနေနဲ့လာမယ့် G7 ဆက်မှုထည့်သည့်စည်းဝေးကိုဖလော်ရီဒါမိုင်အမီမှာရှိတဲ့သူပိုင်တဲ့ Golf အပန်းဖြေစခန်းမှာလုပ်ဖို့စီစဉ်ထားတဲ့ပေါ်ဖျက်သိမ်းလိုက်တယ်လို့စနေညရုံးက Twitter အကောင့်ကနေပြီးတော့သူရေးပါတယ်။မိုင်အမီမှာရှိတဲ့ Trump National Tour မှာဆက်မှုထည့်သည့်စည်းဝေးကျင်းပမယ်လို့ပြီးခဲ့တဲ့သတင်းပတ်စောပိုင်းကသမ္မတထရမ့်ကပြောခဲ့တာကြောင့်မလို့သမ္မတတဦးအနေနဲ့ဒါကျင့်ဝတ်အရမလုပ်သင့်ဘူးဆိုပြီးတော့ဝေဖန်မှုတွေရှိခဲ့ပါတယ်။ဒေါ်လာအပန်းဖြစ်စကမ်းမှာလုံမဲ့ကိစ္စအပေါ်မှာအတိုက်ခံလို့ဝေဖန်တဲ့အတွက်သတင်းမီဒီယာတွေကိုရောဒီမိုကရက်တွေကိုပါသမ္မတထရမ့်ကတုံ့ပြန်ပြစ်တင်ခဲ့ပါတယ်။မိုင်အမီလေငွေနဲ့နှီးပြီးတော့အင်တန်ကျေဝင်းတဲ့ Trump National Dollar ဟာအစည်းအဝေးလုပ်ဖို့အတွက်ကုစလေတွေတက်ခုဖို့အတွက်လွယ်လင့်တကူနဲ့အင်တန်အဆင်ပြေကောင်းမွန်တဲ့နေရာဖြစ်တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးခဲ့ပါတယ်။ဒါဟာစီးပွားရေးအကျိုးများအတွက်ရည်ရာမဟုတ်တယ်လို့ပဲအမေရိကန်ပြည်အောင်စုအတွက်လည်းအကုန်ကျများမှာမဟုတ်ဘူးလို့ဆိုပြီးတော့ဒီပေါ်ဝေဖန်တဲ့သတင်းမီဒီယာတွေနဲ့ဒီမိုကရက်တီဟာလည်းရန်လိုတဲ့သူတွေဆိုတဲ့အတုံးထုံးနဲ့သမ္မတထရမ့်က Twitter အကောင့်ကနေပြီးတော့ရေးခဲ့ပါတယ်။ဒီစီစဉ်နဲ့ပတ်သက်ပြီးတော့ Republican Party တွေကအချို့ကလည်းဝေဖန်မှုတွေရှိခဲ့ပါတယ်။2020ဆက်မှု9နိုင်ငံထိပ်သီးဆွေးနွေးပွဲအတွက် Maryland ပြည်နယ်က Camp David သမ္မတအပန်းဖြေစခန်းအပါအဝင်အခြားနေရာတွေကိုလည်းစဉ်းစားထားတယ်လို့သမ္မတထရမ့်က Twitter အကောင့်မှာရေးခဲ့ပါတယ်ခင်ဗျာ။